ပြည်နယ်နိုင်ငံကမ်းရိုးတန်းမြို့ဖြစ်တဲ့ဒါနန်းတမြို့လုံးကိုကိုဗစ်ပိုးရှိမရှိစစ်ဆေးသွားဖို့စီစဉ်နေကြောင်းအာဏာပိုင်တွေကစနေနေ့မှာပြောပါတယ်။လူဦးရေ1,300,000လောက်ရှိပြီးလှပတဲ့ပင်လယ်ကမ်းခြေနဲ့တောင်တန်းတွေကြောင်းနိုင်ငံသားဧည့်သည်တွေအလားများတဲ့အဲ့ဒီမြို့မှာကိုဗစ်ကူးစက်တဲ့အတီးပြူလူနာသက်40ထပ်တိုးလာပြီးနောက်အခုလိုတမြို့လုံးကိုစစ်ဆေးဖို့ဖြစ်လာတာပါ။နောက်ထပ်ကူးစက်မှုအများစုဟာဒါနန်းမြို့ဆေးရုံတွေနဲ့ဆက်ဆက်နေပြီးအဲ့ဒီဆေးရုံတွေမှာပြီးခဲ့တဲ့3လအတွင်းပြည်တွင်းကလူအချင်းချင်းကူးစက်မှုရှိခဲ့တာကိုပြီးခဲ့တဲ့အပတ်တည်းစုံစမ်းသိရှိလာရပါတယ်။ဒါနန်းမြို့ကိုလာရောက်လည်ပတ်တဲ့ခီးသွား၈သိန်းလောက်ကဇူလိုင်၁ရက်နေ့ကစလို့အခြားဒေသတွေစီပြောင်းရွှေ့လည်ပတ်နေကြပြီးလူ41,000ကျော်ကတော့ဒါနန်းကဆေးရုံတွေကိုအဝင်ထွက်ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။အခုလိုလူအများအပြားကူးစက်ခံရပြီးနောက်ဒါနန်းမြို့မှာဇူလိုင်25ရက်ကစလို့လူပေါင်း8,200ကျော်ကိုကိုဗစ်ပိုးရှိမရှိစစ်ဆေးခဲ့ပါတယ်။တရက်ကို8000ကနေ1000ကျားစစ်ဆေးနိုင်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ BNN မှာအခုချိန်ထိကိုဗစ်ကူးစက်ခံရသူ968ဦးရှိပြီးအဲ့ဒီထဲက3ဦးသေဆုံးခဲ့ပြီဖြစ်ပါတယ်ခင်ဗျာ။